ဖန်စီထိန်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့လှုပ်ဆိုတဲ့လှုပ်ရှားမှုတစ်ရပ်ကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။တောင်ဆန်းစုကြည်မွေးနေ့မှာလည်းလှုပ်ရှားမှုတွေလှုပ်သွားဖို့တပိတ်ကော်မတီတွေကတိုက်တွန်းနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းပေးပို့ချက်အပြည့်အစုံကိုနန်းလောင်ကပြောပြပေးပါမယ်ရှင်။
ကျွလ19ရက်နေ့မှာကြာရောက်မဲ့ဖန်စီထိန်ထိန်ခံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်မွေးနေ့မှာတော်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်မြောက်စေဖို့အတွက်လူမှုလှုပ်ရှားမှုတွေကိုမွေးနေ့မတိုင်ခင်ရက်ပိုင်းအလိုကလေးကပြုလုပ်နေကြတာပါကျွလ16ရက်နေ့နေ့လယ်ပိုင်းမှာတော့စစ်တပ်လုံခြုံရေးအမြင့်ဆုံးမြို့ဖြစ်တဲ့ရန်ကုန်မြို့ကဘာအေးဖျားလန်းခမုံးဖွင့်ကုန်းတိုက်ရှိကခုံးကျော်တံတားပေါ်မှာလှိုးဆိုတဲ့ဆလုံးရေးထားတဲ့ဘန်နာကိုရန်ကုန်အခြေဆိုင်တပိတ်အဖွဲတစ်ဖွဲဖြစ်တဲ့ပြည်တိုင်းထောင်အဖွဲကချိတ်ဆွဲခဲ့ပါတယ်။အခက်အခဲတွေကြားထက်ကလှိုးဆိုတဲ့ကမ်ပိန်းလှုပ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးပြည်တိုင်းထောင်အဖွဲကပြောခွင့်ရကအခုလိုပြောပါတယ်။
ကွာကမုန်းပွင့်ပေါ့ကမုန်းပွင့်ကုန်တနာကကပ္ပိုင်ကုန်တနာပေါ့ကမုန်းပွင့်တက်ကိုကပ္ပိုင်ကုန်တနာပေါ့နော်အဲကပ္ပိုင်ကုန်တနာမှာပန်နာချိခဲ့တာပေါ့နော်လှုပ်ဆိုပြီးတလုံးနဲ့ချိခဲ့တာပေါ့အာရည်ရဲချက်ကတော့ညီမတို့ကဒီအဓိကတော့မေစုမွေးနေ့ပေါ့နော်မေစုမွေးနေ့အထိတ်မှတ်လဲပါတယ်အဲနောက်ပြီးတော့ဒီအဓိကမေစုမွေးနေ့အထိတ်မှတ်မှာပဲဒီနိုင်ငံရေးအကျဉ်းသားတွေပေါ့နော်မေစုနဲ့အတူတူတမန်ကြီးနဲ့အတူတူနိုင်ငံရေးအကျဉ်းသားတွေပေါ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်မြောက်စေလို့လဲဆန္ဒနဲ့လှုပ်ဆိုတဲ့စလုံးလေးကိုဘန်နာရဲ့အနေနဲ့ချိန်ခဲ့တယ်ပေါ့နော်အဲအဲ့ဒီအရင်များတယ်ပေါ့တိုးတော့အနေနဲ့များပြင်မဲ့အကောင်းဆုံးဖြစ်ချင်တဲ့ဟိုဒီလူငယ်ရဲ့ဆန္ဒအရင်သူတို့ဒီနေရာကိုရွေးချယ်ခဲ့တယ်အဲ့အတွက်အခက်ခဲရတော့ပူကြသွားခဲ့တယ်ပေါ့နော်ပူကြသွားခဲ့တယ်ဘန်နာချိန်ရတာတကယ်တော့မခက်ဘူးဆိုပေမဲ့ကြာသွားခဲ့တာပေါ့လေ
မွေးနေ့ရက်ဖြစ်တဲ့ဇွန်19မှာအထိမ်းအမှတ်အနေနဲ့နိုင်ငံရဲ့အကျဉ်းသားတွေလှုပ်ပေးဖို့တောင်းဆိုပြီးပန်းတစ်မျိုးကိုလက်ဆောင်ပေးတာဖြန့်ကျဲဓာတ်ပုံရိုက်တာစရရီနဲ့ဆန္ဒထုတ်ဖော်ကြဖို့ကိုလည်းတပိတ်အဖွဲ့တွေကတိုက်တွန်းထားပါတယ်။ဒါအပြင်ဇွန်16ရက်နေ့ည8နာရီမှာလည်းပြည်သူလူထုတွေဟာလုံခြုံစိတ်ချရတဲ့မိမိတို့နေထိုင်တဲ့နေရာတွေကနေလှိုးဆိုတဲ့စကလုံးကိုတံပြန်ယူဆဖို့ကိုလည်းနှိုးဆော်ထားတယ်လို့ပြည်တိုင်းထောင်အဖွဲ့တာဝန်ရှိသူကပြောပါတယ်။
ဒီလာမယ့်မွေးနေ့ကြတော့ရှင်ကမ်ပိန်းတစ်ခုအနေနဲ့ပြည်သူတွေအားလုံးအသံတစ်ခုပြုကြဖို့ညီမတို့ကောခေါ်ထားရလဲရှိတယ်ပေါ့တပိတ်အဖွဲ့အသီးသီးကနေပေါ့နော်ကောခေါ်ထားရရှိတယ်ဖြစ်နိုင်မယ်ဆိုလို့ရှင်လာညီမတို့တွေကတော့ဒီဖြစ်ဆိုတဲ့ဒလုံးလေးကိုအော်ချင်တာပေါ့နော်ဒီဒလုံးလေးနဲ့ရင်ထဲကိုရောက်စီချင်တာပေါ့
တပိတ်အဖွဲ့တွေဟာစစ်တပ်နဲ့တင်းထောက်လိုင်းရေးတွေလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာဖမ်းဆီးမှုတွေကြားကမ်ပိန်းတွေစစ်တပ်အစံကျင်းရေးလှုပ်ရှားမှုတွေပြုလုပ်နေကြတာလည်းဖြစ်ပါတယ်ဖနစ်တုံးကတော့တောင်အောင်ဆန်းစုကြည်မွေးနေ့မှာပဲတက်ကြွလှူရှာသူတွေကပန်းတပိတ်ဆိုပြီးဆန္ဒပြမှုတွေလုပ်ခဲ့တာရှိခဲ့ပြီးတော့ပန်းကင်ဆောင်သူတွေကိုစစ်ကောင်စီလုံခြုံရေးအဖွဲ့တွေကဖမ်းဆီးတာတွေရှိခဲ့ပါတယ်